မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်တင်းနှင်းလာနေကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်တရုတ်နိုင်ငံတွင်ဝိဃာမွတ်စလင်တွေကိုထိန်းသိမ်းရေးစခန်းမှာထားတဲ့ကိစ္စပါဝင်ကိစ္စရပ်တွေကြောင့်တရုတ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ် VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်နိုင်ငံသားရေးရုံးကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်ဤတန်စင်ကပြောပြပေးပါမယ်ရှင
် USCIRF ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာစိုးရင်စရာအကောင်းဆုံးနိုင်ငံစည်းနေလေးမှာမြန်မာနိုင်ငံနဲ့ပါဝင်တယ်လို့မြန်မာရဲ့အင်ဂျင်နီချင်းတရုတ်နိုင်ငံကိုလည်းထည့်သွင်းထားပါတယ်ဝီဂါမွတ်စလင်ကိုထိန်းသိမ်းစခန်းတွေမှာပိတ်ထားပြီးတော့နှင်းမဲ့နှိမ့်ဆက်မှုတွေလှုပ်ဆောင်နေတဲ့တရုတ်နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအဆိုးရွားဆုံးနိုင်ငံဖြစ်တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့် American Commission USCIRF Commissioner Gary Bauer ကပြောပါတယ
် But it's also against Tibetan Buddhists against Falun Dong
ဝီဂါမွတ်စလင်တွေဘာသာမကတိဘက်ဗုဒ္ဓဘာသာဝင်တွေပါလုံကောင်းလို့အဖွဲ့မျိုးတွေတရားဝင်မှတ်ပုံတင်ထားတဲ့ဖျားအကြောင်းတွေကအစဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုရှိနေတာပါတရုတ်ကွန်မြူနစ်အစိုးရမဟုတ်တဲ့တခြားတစ်ခုခုအပေါ်တရုတ်နိုင်ငံသားတယောက်အသက်ဝင်ယုံကြည်တာကိုတရုတ်အစိုးရကတွေ့ရင်တွေ့တယ်လို့ချင်းချောက်မှုတွေလှုံ့ဆော်ပြီးဒီလိုတခြားယုံကြည်မှုပြောက်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေပါတယ
် USCIRF ရဲ့2019ခုနှစ်စီရင်ချက်စာမှာဖော်ပြထားတဲ့တရုတ်ဝန်အဆင့် CPC အထူးစိုးရင်ပွဲရနိုင်ငံစည်းနေတဲ့မှာအမေရိကန်နိုင်ငံသားတွေထားတာက2018ခုနှစ်တုန်းက CPC အဖြစ်သတ်မှတ်ထားတဲ့မြန်မာတရုတ်အရီထရီးယားအီရန်မြောက်ကိုရီးယားပါကစ္စတန်ဆော်ဒီအာရေဗျာဆူဒန်တာဂျီကစ္စတန်တတ်မင်နစ္စတန်စတဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အရင် CPCC နဲ့မှမပါဝင်သေးတဲ့ဗဟိုအာဖရိကသမဂ္ဂနိုင်ငံနိုင်ဂျီးရီးယားရုရှားဆီးရီးယားဥဇ်ဘက်ကစ္စတန်နဲ့ဗီယက်နမ်တို့လည်းပါဝင်ပါတယ်1999ခုနှစ်ထဲကအထူးစိုးရင်ပွဲရနိုင်ငံစီရင် CPC မှာထည့်သွင်းခဲ့တဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအစိုးရလမ်းကြောင်းကိုဥတီနေတဲ့အတွက်ဒီစင်းမှာဆက်ပြီးတော့ထည့်သွင်းသွားမှာဖြစ်တဲ့အကြောင်း USCIRF Commissioner Gail Manchin ကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ် Ranger မှုစနစ်ပေါ်မှာရက်စက်ကျန်းကျန်းမှုတွေဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့မြန်မာအစိုးရစစ်တပ်နဲ့တခြားဖွဲ့စည်းတွေကလည်းတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပြီးတော့အထူးသဖြင့် Ranger မှုစနစ်ပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လုပ်ရည်တွေကြောင့်မြန်မာနိုင်ငံကို CPC စီးရင်ထဲမှာဆက်လက်ထည့်သွင်းရတာလို့နန်ချင်းကဗီဒီယိုကိုပြောပါတယ်မြန်မာနိုင်ငံတွင်းမှာဘာသာပေါင်းစုံချစ်ကြည်ရေးမှာဥဆောင်လှုပ်ရှားနေတဲ့တူဖြစ်တဲ့ဦးဝင်းဝင်ကတော့မြန်မာနိုင်ငံဟာဖွဲ့စည်းပုံအရဘာသာရေးလွတ်လပ်ခွင့်ကိုအာမခံထားပြီးနဲ့လက်တွေမှာအခုချိန်ထိဘာသာရေးအရခွဲခြားကန့်သတ်ဖို့ရှိနေတယ်လို့ဗီဒီယိုကိုပြောပြပါတ
ယ်မြန်မာပြည်ရဲ့ဖွဲ့စည်းပုံအခြေကဥပဒေတိုင်းမှာအခုဆို94ဥပဒေမှာတောင်းမှာဒီအပြစ်မှတ်ထူထားသောဘာသာရေးလေးချက်စလုံးဟာဘာသာဝင်အကြောင်းပြုပြီးမိသူတို့တယောက်မှခွဲခြားဆက်ဆံမှုမရှိသေးရဆိုတဲ့အပပါလေ။စာထဲမှာပါလေဟာတော့လက်တွေ့မှာမဖြစ်သေးတာတော့အတိအကျပါ။အခုတတိလည်းမဖြစ်သေးပါဘူး။အများကြီးလိုအပ်ချက်တွေရှိနေပါသေးတယ်။အထူးသဖြင့်ကျွန်တော်တို့အစ္စလာမ်ဘာသာဝင်များဥပမာဆိုလို့ရှိရင်ကျွန်တော်တို့ကိုးကွယ်ဖို့အတွက်ဆိုရင်ဝတ္ထုဖို့အတွက်လူဦးရေအတိုးဝါလာလေ။1962ခုနှစ်ကစပြီးပလီတလုံးမှအသက်စတင်ပြီးတော့အဆောက်လုပ်မရသေးပါဘူး။တော့ဒီခေတ်นี่ဖြစ်လိုက်ပြီဆိုရင်လည်းဟိုအဲ့ဒါဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်ခံရတဲ့အခါကျတော့အဲ့ဒီဘာသာရေးအဆောက်အဦတွေကိုပိတ်ပြီးပြန်ပွင့်မှုကိစ္စရတယ်ကိုလည်းမခွင့်ရသေးဘူးနော်နောက်တစ်ခါဒီဘာသာရေးအဆောက်အဦတွေရတယ်ရဝင်ဟိုလုတ်ကမဟုတ်ဘူးစတဲ့အကြောင်းပြချက်ကြီးပါလေလက်တွေ့ကတော့ကိုးကွယ်မဲ့သူများရှိတော့လေကိုးကွယ်စရာနေရာများမရှိဘူးဒီအခြေအနေရှိနေတယ်ပြည်နေတာဒီလဲမပွင့်သေးပါဘူး။ဟောဒါဝတ္ထုကိုကွယ်မှုနဲ့ပတ်သက်လို့ပါ။နောက်တစ်ခါဒီကျွန်တော်နိုင်ငံသားချင်းရေးကိစ္စလေးမှာလည်းပဲဒီမှမှရှိတဲ့အစ္စလာမ်ဘာသာဝင်များဟာဘလောက်ပဲလူကြီးတွေနဲ့တွေ့ဆုံတဲ့အခါမှာပြောအစ္စလာမ်ဘာသာဝင်ဆိုတာနဲ့တွေးတော့ဆိုပြီးတော့ကတစ်ခါမှကဘာမှမကြောက်ဘူးတဲ့လူမျိုးနာမည်ကြီးတက်ပြီးတော့အဲ့လာဒီနဲ့ထုတ်ပေးတဲ့လူတွေထုတ်ပေးတယ်ထုတ်မပေးတဲ့လူတွေမပေးဘူး။အဲ့လိုမှတ်ပုံတင်မရတဲ့အခါကျတော့ကလေးတွေတင်ညာတင်ကြားရေးမှာလည်းအခက်အခဲရှိတယ်။ password တွေလျှောက်တဲ့နေရာမှာလည်းအခက်အခဲရှိတယ်
။ဗုဒ္ဓဘာသာများစုရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုအခြေခံတဲ့အမျိုးသားရေးလှုပ်ရှားမှုတွေကလည်းအခုနှစ်ပိုင်းတွေအတွင်းမှာအားကောင်းလာနေပါတယ်။ဒါဟာတစ်ဖက်မှာတခြားဘာသာကြားရေးကိုဖိနှိပ်ကန့်သတ်ဖို့တိုးအားပေးတဲ့လိုမျိုးဖြစ်လာတယ်လို့ဘာသာပေါင်းစုံချစ်ချင်လှုပ်ရှားသူတွေကယူဆကြပါတယ်။
မိုင်တန်စင်ပြပြသွားတာပါရှင်။